ဒုက္ခတွေရဲ့ဘဝကိုကိုကျင်းစာနားလည်ပြီးနိုင်မှုသူတို့ရဲ့နေရာမှာဝင်ပြီးတော့ခံစားကြရေးကိုရည်ရွယ်ပြီးတော့ကမ္ဘာတဝန်းလှုပ်ဆော်တဲ့လှုပ်ရှားမှုအသစ်တစ်ခုကို UNHCR ကုလသမဂ္ဂဒုက္ခတွေများဆိုင်ရာမဟာမင်းယုံကစတင်လိုက်ပါလေလုံခြုံစိတ်ချရမယ့်နေရာတွေကိုထွက်ပြေးကြရတဲ့ဒုက္ခတွေကိုနားလည်စာနာကြောင်းပြသဖို့ကမ္ဘာတဝန်းကပြည်သူတွေပြေးလွှားလှုပ်ရှားကြရေး UNHCR အဖွဲ့ကတိုက်တွန်းနေပါတယ်ဒီကြောင်း Research Line UNHCR ရုံးချုပ်ရှိရာ V ဂျနီဗာမြို့ကနေတရင်ပြေပို့ထားတာကိုကျွန်တော်ဆက်ပြီးတော့ပြောပြအောင်လဲဒုက္ခတွေတွေရဲ့ဘဝကိုတကယ်တမ်းနားလည်စာနာနိုင်ဖို့ကကိုယ့်ရဲ့နေရာကနေမရွေပဲနားလည်စာနာတယ်လို့ပြောလို့မရပါဘူးဒုက္ခတွေတွေရဲ့နေရာမှာကိုဝင်နေပြီးမှသူတို့ကိုနားလည်မှုပေးနိုင်လိမ့်မယ်လို့ UNHCR ကုလသမဂ္ဂဒုက္ခတွေများဆိုင်ရာမဟာမင်းကြီးယုံကယူဆပြီးတော့ဒီလှုပ်ရှားမှုကိုကမ္ဘာတဝန်းမှာလှုပ်ကြဖို့စတင်လိုက်တာဖြစ်ပါတယ်ဒုက္ခတွေတွေကသူတို့ရဲ့ဘဝလုံခြုံမှုကိုရနိုင်ဖို့နှစ်စဉ်နှစ်တိုင်းပြေးလွှားနေကြရတာပါဒီဖြစ်ကိုနားလည်စာနာနိုင်အောင်ဒုက္ခတွေတွေပြည့်ရတဲ့အကွာဝေးတိုင်းတာကိုနိုင်ငံတကာလိုက်ပြေးလွှားလှုပ်ရှားကြဖို့ UNHCR ကလှုံ့ဆော်နေပါတယ်ဒုက္ခတွေတွေဟာသူတို့အတွက်လုံခြုံမှုရှိမဲ့နေရာကိုရောက်ဖို့ကီလိုမီတာ1ဘီလီယံနှစ်စဉ်နှစ်တိုင်းပြေးလွှားနေကြရတယ်လို့ UNHCR အဖွဲ့ကခန့်မှန်းတွက်ချက်ထားပါတယ်ဒီအကွာဝေးကီလိုမီတာစုစုပေါင်းကိုကာမိအောင်ဒုက္ခတွေမဟုတ်တဲ့သူတွေကပြေးတာပဲဖြစ်ဖြစ်လမ်းလျှောက်တာပဲဖြစ်ဖြစ်စပိန်စီးတာပဲဖြစ်ဖြစ်ဝိုင်းပြီးတော့လှုပ်ရှားကြဖို့ UNHCR အဖွဲ့ကကမ္ဘာတဝန်းကိုတိုက်တွန်းနေတာလို့ UNHCR အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဘာဘာဘယ်လော့စ်က VOA ကိုပြောပါတယ
် The whole idea is to bring back solidarity to the refugee cause
ဒုက္ခသည်တွေရဲ့အရေးကိုလူတွေပြန်ပြည့်စိတ်ဝင်တစားနဲ့စီးလုံးမှုတွေရှိလာအောင်ရွယ်ပြီးလှုပ်တဲ့လှုပ်ရှားမှုဖြစ်ပါတယ်ဒီလှုပ်ရှားမှုမှာပါဝင်ပြီးလမ်းလျှောက်တာပြေးတာစပိန်စီးတာတွေအားလုံးကကျန်းမာရေးလှုပ်ရှားမှုတက်တက်ပါဒါပေမဲ့ဒုက္ခသည်တွေပြေးလွှားနေကြတာကတော့အပျော်သဘောမဟုတ်ပါဘူးအနည်းရှိတဲ့အခြေအနေကနေလွတ်မြောက်အောင်ထွက်ပြေးနေကြရတာဖြစ်ပါတယ
်ဆီးရီးယားနိုင်ငံကဒုက္ခသည်တွေဟာတူရကီနိုင်ငံကိုရောက်အောင်ကီလိုမီတာ240ထွက်ပြေးခဲ့ကြပါတယ်တောင်ဆူဒန်ကဒုက္ခသည်တွေကကင်ညာနိုင်ငံအထိရောက်အောင်ကီလိုမီတာ640ကျော်ထွက်ပြေးခဲ့ကြပါတယ်မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကဘင်္ဂလားဒေ့ရှ်နိုင်ငံရောက်အောင်ကီလိုမီတာ80လောက်ထွက်ပြေးခဲ့ကြရတာလို့ UNHCR ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ် UNHCR ကလှုံ့ဆော်နေတဲ့အခုလှုပ်ရှားမှုအသစ်မှာအာရှအာဖရိကမြောက်အမေရိကအမေရိကတိုက်အလဲပိုင်းဥရောပနဲ့အရှေ့လဲပိုင်းဒေသကမ္ဘာတဝန်းကနိုင်ငံပေါင်း28နိုင်ငံကပြည်သူတွေပါဝင်ပြီးတော့ဆင်နွှဲလှုပ်ရှားကြဖို့တိုက်တွန်းနေပါတယ်ဒီစီစဉ်မှာပါဝင်လှုပ်ရှားကြသူတွေအနေနဲ့ဒုက္ခတွေအရေးရမုံငွေရအောင်လဲကမကထလုံနိုင်တယ်ဒီလှုပ်ရှားမှုကနေ UNHCR အဖွဲ့မျှော်လင့်ထားတဲ့ငွေကြေးပမာဏကတော့ဒေါ်လာ15သန်းကျော်လိမ့်မယ်လို့ဆိုပါတယ်ဒီရမုံငွေတွေကနေဒုက္ခတွေအတွက်အစားအစာရေနေရာထိုင်ခင်းနဲ့တခြားအခြေခံလိုအပ်ချက်တွေကိုကူညီပေးသွားမှာပါဒုက္ခတွေတွေအတွက်ပြေးလွှားလှုပ်ရှားကြမဲ့သူတွေအနေနဲ့ကိုဘလောက်ပြေးထားသလဲဘယ်အကွာဝေးရောက်နေသလဲဆိုတာကို UNHCR ကစီစဉ်ထားတဲ့ကိုလက်လှုပ်ရှားမှုဆိုင်ရာ application ကိုကိုယ့်ရဲ့ smartphone မှာ download လုပ်ယူပြီးအသုံးပြုနိုင်တယ်လို့ UNHCR ကစီစဉ်ထားတဲ့ website stepwithrefugees.org မှာလည်းကိုယ့်ရဲ့ပါဝင်လှုပ်ရှားမှုကိုပြသနိုင်တယ်လို့ဆိုပါတယ်အဲ့ဒီ website စလုံးပေါင်းကတော့ www.stepwithrefugees.org ဖြစ်ပါတယ် UNHCR ရဲ့အစီရင်ခံစာတွေအရကမ္ဘာတဝန်းမှာအတင်းကျပ်နေရာရွှေ့ပြောင်းခံနေကြသူပေါင်း 68.5 သန်းရှိနေပြီးအဲ့ထဲမှာဒုက္ခသည်တွေက 25.4 သန်းရှိတယ်လို့ဆိုပါတယ်